လေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားတွေစစ်ဆေးလုပ်ပြီးစစ်တပ်ဖမ်းဆီးရမှာနဂရီဆမ်ဗီလန်ပြည်နယ်မှာတော့အထောက်ထားမဲ့မြန်မာတရားကြောဖမ်းဆီးခံခဲ့ရပါတယ်။ပြည်နယ်ပြည်နယ်ဘဒဝက်မြို့ကနက်ကလက်တစ်ခုအတွင်းမှာဖမ်းခံခဲ့ရတဲ့မြန်မာပြည်ကလာရောက်ဖျော်ဖြေကြတဲ့အထက်ကအရင်အရပိုင်းကအဆိုတော်မတ်အေမီဆန်ကပြန်လွတ်လာပြီးမနေ့2026ရက်နေ့မှာတော့မော်ဒယ်မတ်ဖူးပွင့်ခိုင်ကပြန်လွတ်လာပါတယ်။ကျန်တဲ့သူတွေကိုတော့တရားရုံးကထောင်ချလိုက်ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေမီကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဘာသာဝင်မြို့နယ်တွေကနိုင်ကလပ်တစ်ခုအတွင်းမှာမြန်မာပြည်ကအလဲလာပြီးဖျော်ဖြေနေတော့အဖမ်းခံရတဲ့ဆန်စီမော်ဒယ်ဖူးပွင့်ခိုင်ဟာဇန်နဝါရီလ26ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပေမဲ့သူတို့နဲ့အတူအဖမ်းခံရတဲ့တရားမဝင်မြန်မာ30ကျော်ကတော့တရားရုံးကနေထောက်ချလိုက်တယ်ဆိုပြီးမလေးရှားနိုင်ငံမှာလူမှုကူညီရေးလုပ်နေတဲ့မြန်မာလူမှုကူညီရေးအစင်းမလေးရှားဥက္ကဋ္ဌဦးဆောင်ဝင်းကအခုလိုပြောပါတယ
်ဒီကနေ့24ရက်နေ့ကအင်းမီစာလွတ်လာပြီအခုဖူးပွင့်ခိုင်နဲ့တော့ဒီဘုတ်ကြီးတဲ့ပြောင်းလာဒီနေ့လွတ်လာပြီတနေ့လူကြီးကတော့တရားမဝင်ဘုံစာပေါ်နဲ့အဖမ်းခံလာတယ်အဲ့စားတို့ထောင်ချလိုက်ပြီလူ30ကျော်ပေါ့ဒီဘုံစာပေါ်တရားရုံးကလည်းဦးစားတယ်ပေါ့ဇာဝီဆိုတဲ့တရားရုံးကအော်ဒါပါတာဝဲအပိုင်းဇာဝီဇာဝီမြို့နယ်တရားရုံးကအမိန့်ချတယ်ပေါ့ဘုံစာပေါ်ဒီကြီးဆက်တို့ပါတို့ဒါလေးပြန်ပြီးဒီနေ့တန်ဆောင်ရမှာပုံမှန်တရားရုံးမဟုတ်ပဲအဲ့စားအေးအစိုးရတတိယအနေနဲ့သိထားတယ်ပေါ့ဟုတ်ကဲ
့ဒီအပိုင်းမှာပဲနဂရီဆန်ဗီလန်ပြည်နယ်ရဲကလူမှုကြီးကြပ်ရေးညွှန်ကြားရေးဌာနကအရာရှိအင်အား314ဦးဟာအော်ပရာစီစစ်ဆင်ရေးလုပ်ပြီးဖမ်းဆီးခဲ့ရမှာတော့မြန်မာတရားကြောအဖမ်းခံရတယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာအရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကလည်းအခုလိုပြောပါတယ်ဆလင
်မန်းမှာဖြစ်တော်ပါမှာဆလင်မန်းဆိုတော့ကျွန်တော်ဒီကြည်နဲ့မဝေးဘူးလေနော်ကက်ရပဲမှာဆက်တယ်ဆက်နေမန်းဒီနီဂရီဆမီလန်ဆိုတာပြည်နယ်ပေါ့နော်ကျွန်တော်အဲ့ဒီမှာနိုင်ငံသားသား625မှာရှိဘူးဖမ်းပြီးစစ်ဆေးတာပေါ့နော်အဲ့ဒီတည်းမှာမြန်မာနိုင်ငံသားတရားဦးဘူကတော့အဖမ်းခံလိုက်ရတယ်မှာအေးအထောက်အထားမပြည့်စုံဘူးပေါ့နော်ဒါတော့အဖမ်းခံတဲ့အချိန်မှာဥစားတွေချင်းမျိုးတွေအများဆုံးပါတယ်ပြီးတော့ကလေးတွေနဲ့အမျိုးသမီးတွေလည်းတော်တော်များများဖမ်းခံခဲ့ရပါတယ်မှာအေး
ခုလိုအဖမ်းဆီးတွေအတွင်းနှစ်ထပ်တိုက်ပေါ်ကနေခုံချထွက်ပြေးဖို့ကြိုးစားတဲ့မြန်မာအမျိုးသမီးတို့ဦးလည်းအဖမ်းခံရပြီးထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ဒီအဖမ်းဆီးတွေအတွင်းမြန်မာနိုင်ငံသားအမျိုးသား89ဦးအမျိုးသမီး22ဦးနဲ့ကလေး4ဦးအဖမ်းခံရပါတယ်။စီလံကောပြည်နယ်စမုံညက်ဘက်မှာတော့ဇန်နဝါရီလ19ရက်နေ့ကတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသား200လောက်အဖမ်းခံရပါတယ်ရှင်။